to the Voice of America in Burmese.
မနေ့ကမှရှင်ဗီဝေမြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဧပြီလ9ရက်နေ့အင်္ဂါနေ့မနေ့ခင်း6နာရီခန့်နေ့9နာရီအထိအစီအစဉ်တွေစတင်နေပါပြီအခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးပါမယ်ကျမတင်ကြီးထိုက်ပါရှင်ကိုဗစ် -19 နဲ့တင်းငွေနေ့ညကအစိုးရတင်ခဲ့ရတဲ့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ရဲ့ရောဂါလက္ခဏာပိုပြီးဆိုးရွားလာတဲ့အတွက်တင်းလာနေ့နေ့ခင်းမှာအထူးချက်မှတ်ကုသဆောင် ICU ကိုပြောင်းရွှေ့ကုသနေရပြီးနိုင်ငံတိုင်းဝန်ကြီးဒိုမီနစ်ရပ်ကိုသူ့ကိုယ်စားတာဝန်ယူဖို့ညွှန်ကြားထားကြောင်းဝန်ကြီးချုပ်ယုံကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းတွေ့ရှိခဲ့ရပြီးတဲ့နောက်ဆယ်ရက်ကျော်တဲ့အထိပက်တာမလာတဲ့အတွက်တင်းငွေညကဝန်ကြီးချုပ်ဂျွန်ဆင်ကိုဆေးရုံတင်ခဲ့တာပါတင်းနယ်လာနေအစောပိုင်းထိတော့သူ့အခြေအနေတည်တည်ငြိမ်ငြိမ်ရှိကြောင်းအစိုးရအဖွဲ့ကိုဆက်ပြီးဥဆောင်နေတယ်လို့အစိုးရကကြေညာခဲ့တာပါဒါပေမဲ့တင်းနယ်လာနေနေကင်းပိုင်းမှာတော့ဝန်ကြီးချုပ်ဂျွန်ဆင်ရဲ့ကျန်းမာရေးအခြေအနေပိုပြီးဆိုးလာကြောင်းသူ့ရဲ့ကုသရေးအဖွဲ့ရဲ့အကြံပြုချက်အရဆေးရုံကအထူးကျန်းမာကုသဆောင် ICU ကိုရွှေ့ပြောင်းထားကြောင်းဝန်ကြီးချုပ်ယုံပြောခွင့်ရကပြောဆိုခဲ့တာပါလိုအပ်ရင်နိုင်ငံခြားရေးဝန်ကြီးဒိုမီနစ်ရပ်ကသူ့ကိုယ်စားတာဝန်ယူဆောင်ရွက်ဖို့ဝန်ကြီးချုပ်ကညွှန်ကြားထားကြောင်းလည်းပြောခွင့်ရကပြောပါတယ်အသက်55နှစ်အရွယ်ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရကြောင်းမတ်လ26ရက်နေ့ကတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်ဗြိတိန်နိုင်ငံမှာ COVID-19 ကြောင့်တနင်္ဂနွေနေ့တရက်ထဲမှာတင်သေဆုံးသူ600ကျော်ရှိခဲ့ပြီးနောက်ပိုင်းရောဂါအဆိုးဆုံးဖြစ်နေတဲ့နေရာတစ်ခုဖြစ်လာနေပါတယ်။ဥရောပမှာကူးစက်မှုနဲ့သေဆုံးသူအများဆုံးရှိတဲ့အီတလီနဲ့စပိန်နိုင်ငံတွေမှာတော့ဒီအပိုင်းကူးစက်သေဆုံးမှုနှုန်းပြန်ကျလာပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုတွေတနေ့တခြားတိုးလာနေတာနဲ့အမျှယောဂါသည်တွေကိုငှက်ဖျားယောဂါကုသရာမှာသုံးတဲ့ hydroxychloroquine သုံးသင့်မသင့်အငင်းပွားမှုတွေလည်းတိုးလာပါတယ်။ hydroxychloroquine ငှက်ဖျားဆီးနဲ့ကိုရိုနာယောဂါကုသလို့ရကောင်းရနိုင်တယ်ဆိုတဲ့အချက်အလက်တချို့ရှိပေမဲ့ဒါတွေကသိပ္ပံနည်းကြလေးလာချက်တွေအပေါ်မှာအခြေခံထားတာမဟုတ်ကြောင်းနဲ့သုတေသနလေးလာမှုတွေပိုပြီးလောက်ရအောင်မယ်လို့ကုသယောဂါဆိုင်ရာကျွမ်းကျင်ပညာရှင်ဒေါက်တာအန်တနီဖော့စီကသတိပေးပြောဆိုနေချိန်မှာသမ္မတဒေါ်နယ်ထရန့်ကတော့ဒီစေးစမ်းသုံးကြည့်လို့အရှုံးမရှိကြောင်းနဲ့လူအသက်တွေကိုကယ်နိုင်တဲ့အပြောင်းလဲကြီးတောင်ဖြစ်သွားနိုင်တယ်ဆိုပြီးဒီစေးကိုသုံးဖို့တိုက်တွန်းနေတာပါကိုရိုနာဗိုင်းရပ်စ်ကူးစက်မခံရရေးကာကွယ်ဖို့အတွက်ဆေးဘက်ဆိုင်ရာသုံးနှာခေါင်းဆီးတွေကိုအများပြည်သူချဝယ်ယူသုံးဆွဲမှုဟာဆိုရင်ကျန်းမာရေးဝန်ထမ်းတွေအတွက်မလောက်ငှမှုဖြစ်စေပြီးအန္တရာယ်ဖြစ်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ COVID-19 ကုသရေးပိုင်းမှာလုံနေတဲ့ကျန်းမာရေးလုပ်သားတွေအတွက်ဆေးဘက်ဆိုင်ရာသုံးနှာခေါင်းဆီးတွေအသုံးပြုနိုင်ရေးဦးစားပေးကြရမှာဖြစ်တယ်လို့ WHO ရဲ့ညွှန်ကြားရေးမှူးTedros Adhanom Ghebreyesus ကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကျန်းမာရေးလုံသားတွေအတွက်လိုအပ်တဲ့ယောဂါကာကွယ်ရေးဝတ်စုံတွေ၊ဗိုင်းရပ်စ်စမ်းသပ်ရေးအထောက်အပံ့အတွက်ရည်ရွယ်တဲ့ WHO ရဲ့စီးလုံးညီညွတ်မှုနဲ့တုံ့ပြန်ရေးရန်ပုံငွေအတွက်ပါဝင်လှုပ်ရှားဆောင်ရွက်နေတဲ့ဂီတပညာရှင် Lady Gaga ကလည်းဒီရန်ပုံငွေအကြောင်းကိုသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
It has been an honor to help with this huge broadcast event, which will take place
on WHO, yeah.စီလုံးညီညွတ်မှုနဲ့တုံ့ပြန်ကင်တွယ်ရေးရန်ပုံငွေအတွက်အမေရိကန်ဒေါ်လာ35သန်းထိရနေပြီလို့ဂီတပညာရှင်လေဒီဂါဂါပြောသွားတာပါ WHO ရဲ့ဒီရန်ပုံငွေအတွက်အလူငွေတွေထက်ဝင်လာစေဖို့ကမ္ဘာတစ်လောကထင်ရှားကျော်ကြားသူတွေကအွန်လိုင်းဖြိုပြေပွဲတွေကျင်းပနေကြတာဖြစ်ပါလိမ့်ရှင်နိုင်ငံတချို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးမှုနှုန်းရော့ကျလာတဲ့သတင်းတွေကြောင့်ရင်းနှီးမြှုပ်နှံသူတွေကြားအားတက်စရာအခြေအနေဖြစ်လာရသလိုကမ္ဘာအဆုရှယ်ယာတွေတနင်္လာနေ့ကပြန်တက်လာပါတယ်။အမေရိကန်အကြီးအကဲအဆုရှယ်ယာဈေးကြီးတွေဖြစ်တဲ့ Dow Jones, Netscape နဲ့ S&P အဆုရှယ်ယာကြီးတွေအလုံးတနင်္လာနေ့နေ့ခင်းပိုင်းက 5.5 ရာခိုင်နှုန်းကျော်အထိတက်ခဲ့ပါတယ်။ အမေရိကန်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေတိုးလာတဲ့ဆိုပေမဲ့ဒီရောဂါကူးစက်မှုနဲ့သေဆုံးမှုနှုန်းအမြင့်ဆုံးရှိခဲ့တဲ့ဥရောပကစပိန်နဲ့အီတလီအာရှကတောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေမှာရောဂါကူးစက်မှုနှုန်းကျဆင်းလာတာကယင်းနှိမ့်ညံ့သူတွေအတွက်အတက်စရာဖြစ်လာစေပါတယ်။လက်ရှိကမ္ဘာစုရှယ်ယာဈေးအတက်အကျန်နဲ့စီးပွားရေးအနာဂတ်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်တဲ့အခြေအနေပေါ်မှာမူတည်နေပါတယ်ရှင
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 8.3ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်။ကျမအင်ဂျင်နိုင်မှာသတင်းတွေကိုဆက်လက်ပြောပြမှာပါရှင်။ COVID-19 ကပ္ပကပ်ဘေးရောဂါကာကွယ်တိုက်ဖျက်ရေးလူထုကျန်းမာရေးအရေးပေါ်စီမံချက်တွေပူးပေါင်းဆောင်ရွက်ဖို့အတွက်အမေရိကန်နဲ့အာဆီယံအဆင့်မြင့်အရာရှိတွေရဲ့အစည်းအဝေးကိုဧပြီလ10ရက်နေ့ကဗီဒီယိုကွန်ဖရင့်နဲ့ပြုလုပ်ခဲ့ပါတယ်။ဒီကနေ့လောက်ကုန်ပိုင်းကလည်းအရေးပေါ်ကျန်းမာရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အာဆီယံဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကအမေရိကန်ဒေါ်လာ18တန်းကျော်ထောက်ပံ့ခဲ့တာပါ။တကမ္ဘာလုံးကူးစက်ပြန့်နှံ့နေတဲ့ COVID-19 ရောဂါအပါအဝင်ကပ်ဘေးဒုက္ခတွေကိုရင်ဆိုင်ကာကွယ်ရမှာအာဆီယံနဲ့အမေရိကန်ကြားခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်ဖို့နှစ်ဖက်တာဝန်ရှိသူတွေကဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ဧပြီလ6ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်။ COVID-19 ကပ်ဘေးရောဂါရင်ဆိုင်နေရတဲ့ကာလမှာအာဆီယံနဲ့အမေရိကန်နိုင်ငံသားရေးဝင်ကြီးအဆင့်ဆွေးနွေးပွဲတွေ၊ကျန်းမာရေးဝင်ကြီးတွေရဲ့ဆွေးနွေးပွဲတွေအပါအဝင်ဂန္ဓာအလိုက်ဗီဒီယိုကွန်ဖရင့်နဲ့ကြဲကြဲပြန့်ပြန့်ပြုလုပ်မဲ့ဆွေးနွေးပွဲအစီအစဉ်တွေကိုအမေရိကန်ဘက်ကအဆိုပြုခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်တဦးကိုတနင်္လာနေ့ကထပ်မံအတည်ပြုလိုက်တာကြောင့်အခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း22ဦးထိရှိသွားပါပြီ။တဦးကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသေဆုံးခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့လာမယ့်တကြံကာလအတွင်းရေပတ်တာ၊လူစုလူဝေးလှုပ်တာနဲ့ခီးသွားလာတာတွေမလုပ်ဖို့မြန်မာအစိုးရကတောင်းမြင်ထားပါတယ်ရှင်။ပထမဆုံးတရုတ်နိုင်ငံတို့ SY400တာတိုပြစ်ပဲ့ဒိန်းဒုံးကျည်ကိုမြန်မာတပ်မတော်ကမကြခင်လက်ခံရယူဖို့ရှိနေပါတယ်။ဒီဒုံးကျည်စနစ်ကိုရရှိဖို့အတွက်နှစ်နိုင်ငံကြားဆွေးနွေးမှုတွေကိုနှစ်နဲ့ချီဇက်တိုက်ပြုလုပ်ခဲ့ရတယ်လို့ကမ္ဘာလက်နက်ရောင်းဝယ်ရေးသတင်းတွေကိုဖော်ပြနေတဲ့သတင်းဝက်ဘ်ဆိုက်ကဆိုပါတယ်။တရုတ်တို့ SY400 တာတိုပြစ်ပဲ့ဒိန်းဒုံးကျည်ဝယ်ယူရမှာနည်းပညာပိုင်းဆိုင်ရာနဲ့ချင်းငွေတွေကိုလည်းမြန်မာကရရှိမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာစစ်တပ်အနေနဲ့တာတိုပြစ်ပဲ့ဒိန်းဒုံးကျည်ကိုတရုတ်စီကဘယ်အချိန်ကလေးကဝယ်ယူဖို့ညှိနှိုင်းခဲ့တယ်လဲဆိုတာကိုတော့သတင်းမှာဖော်ပြမထားပါဘူး SY400 စနစ်ဟာတာတိုပြစ်ဒုံးကျည်နဲ့အတွဲလိုက်ဒုံးပြစ်လောင်ချာစနစ်ကိုတွဲဖက်ထားတဲ့တမှုထူးခြားတဲ့ဒုံးကျည်စနစ်တစ်ခုဖြစ်ပြီးပဲ့ထိန်စနစ်တက်ဆင်ထားတဲ့ဒုံးကျည်တွေကိုပြစ်ခတ်နိုင်စွမ်းရှိတယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါတယ်ဒါအပြင်ကီလိုမီတာ400အကွာဝေးအထိပြစ်ခတ်နိုင်တဲ့ BP12A တာတိုပြစ်ဒုံးကျည်စနစ်လည်းပါဝင်တယ်လို့ဆိုပါတယ်2019ဒီဇင်ဘာလကကာတာစစ်တပ်ကနေတရုတ်ထုတ် SY400 တာတိုပြစ်ပဲ့ထိန်ဒုံးကျည်ကိုဝယ်ယူသုံးစွဲခဲ့ကြောင်းကြေညာခဲ့ပါတယ်ရှင်COVID-19 ရောဂါအရေးပေါ်အခြေအနေနဲ့ပတ်သက်ပြီးရောဂါပြန့်ပွားမှုအများဆုံးကိုစောင့်ကြည့်ခဲ့တဲ့ VNN နိုင်ငံရဲ့အတွေ့အကြုံဟာကမ္ဘာနိုင်ငံတွေအတွက်သင်ခန်းစာယူစရာဖြစ်နေပါတယ်VNN လုတ်ခဲ့တဲ့ဥပမာကလူနေထူထပ်တဲ့မြို့ပြဒါမှမဟုတ်ကျေးလက်ဒေသတွေမှာမဟုတ်ပဲကူးလူသွားလာမှုအများဆုံးရှိတဲ့နေရာတွေကိုစောင့်ကြည့်လုံဆောင်ခဲ့တယ်ဆိုတာသုတေသနစစ်တမ်းတွေမှာတွေ့ရှိရပါတယ် VNN နိုင်ငံဟာ2003ခုနှစ်မှာဖြစ်ခဲ့တဲ့ Ivan's Flu ရောဂါပြန့်နှံ့မှုအတွေ့အကြုံကိုအခြေခံပြီးအဲ့ဒီလိုလှုပ်ဆောင်ခဲ့ခြင်းဖြစ်တယ်ဆိုတာကိုအမေရိကန်ပြည်ထောင်စုဟာဝိုင်ယီအခြေစိုက် East West Center ပညာရှင်တွေကတွေ့ရှိခဲ့တာပါသူတို့လေ့လာတွေ့ရှိချက်ထဲမှာယောဂါပိုးပြန့်နှံ့မှုအမြင့်ဆုံးဖြစ်ခဲ့တဲ့နေရာတွေဟာကြီးထွားလာနေတဲ့မြို့ပြတွေမှာဖြစ်ပါတယ်အဲ့ဒီနေရာတွေမှာအင်္ဂါကိုအလွယ်တကူမရနိုင်တာအဝေးပြင်းလမ်းမတွေနဲ့နီးတီးငှက်တွေမျိုးစုံရှိတဲ့နေရာတွေမှာဖြစ်တယ်လို့ဆိုပါတယ်အဲ့ဒါကြောင့်အစိုးရအနေနဲ့အဲ့ဒီလိုနေရာတွေမှာအာယုံစိုက်လှုပ်ဆောင်မယ်ဆိုရင်ဒီယောဂါပိုးကူးစက်ပြန့်နှံ့မှုကိုစောစောစီစီတည်ရှိနိုင်မှာဖြစ်တယ်လို့ East West Center ပညာရှင်တွေကပြောပါတယ်ရှင် Iran nine and down by nine and down company by yen and two porre near a need to white go. Tanila nigga, don't eat, don't go, Timan get a loo, Iran ana by nigga, yaware, down by a tick up new pit day. Basra ga, Bajusaya, area go, Timet tapti, don't eat, you go, take care of Tibare, AB the day so ya, don't eat, that kind move out, tick up, yes, we move, did it that time, she get blue, so varish.
စီစဉ်ကိုနားဆင်ကြပါရှင်အခုတော့သတင်းဆောင်မတွေကိုဆက်လက်တင်ဆက်မှာပါစင်ကာပူရောက်နိုင်ငံရသားရွှေပြောင်းအလို့သမားတွေကိုနှစ်ပတ်ကြာနေအပြင်မထွက်ဘဲနေကြဖို့ဆိုတဲ့စင်ကာပူအစိုးရရဲ့အမိန့်ဟာအလို့သမားတွေကြားယောဂါကူးစက်မှုပိုများလာနိုင်ပြီးထိမရအောင်ဒုက္ခရောက်သွားနိုင်တယ်လို့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့ ဒီကြောင့်ကိုဆက်ပြီးကျွန်တော်တင်ပြခြင်းပါတယ်စင်ကာပူနိုင်ငံမှာမြန်မာလူမျိုးတွေအပါအဝင်နိုင်ငံသားရွှေပြောင်းအလို့သမားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ်တွေတိုးလာတာကြောင့်အလို့သမားတွေအိမ်ပြင်မထွက်ကြဘဲနေဖို့စင်ကာပူအစိုးရကအေပီ6ရက်နေ့မှာအမိန့်ထုတ်လိုက်တာပါစင်ကာပူနိုင်ငံပန်ကူးအရမှာရှိတဲ့ SS11အလို့သမားတန်းရနဲ့ဝက်စတန်ကူအန်အရမှာရှိတဲ့တန်းရတွေမှာပြီးခဲ့တဲ့ရက်ပိုင်းကကိုရိုနာဗိုင်းရပ်စ်ကူးစက်သူ60ရှိခဲ့တာကြောင့်အဲ့ဒီတန်းရမှာနေကြတဲ့အလို့သမားတွေနေအိမ်ပြင်မထွက်ဘဲ ရောဂါရှိသူနဲ့မရှိသူကြားတိကျစီခွဲနေဖို့အင်မတန်ခက်ခဲတဲ့အကြောင်းအေအိုင်အဖွဲ့ရဲ့စင်ကာပူနိုင်ငံဆိုင်ရာသုတေသီရေချယ်ဟာဝတ်ကမှတ်ချက်ပြီးပြောကြားထားတာကိုအေအိုင်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်လို့ကဘာကားရောင်ချီးကျူးခဲ့ရတဲ့စင်ကာပူနိုင်ငံမှာအစိုးရရဲ့စည်းကမ်းသတ်မှတ်ချက်တွေအတိုင်းလိုက်နာနေတယ်
ထိန်းလိုက်တဲ့သဘောကဖြစ်ရင်တော့တို့ကအဲ့ဒီအလုသမားတန်းလျားတွေမှာတို့ထိန်းရလို့ရုံးမယ်အပြင်ကိုပြန်သွားရင်တို့ထိန်းရပိုခတ်သွားမယ်ဒီချွေပြောင်းလုသမားတွေဒီတို့ကနားရရတာနဲ့တို့ကထွက်ကြမယ်ထွက်ကြတာနဲ့တို့ကတွေးကြမယ်စုံကြမယ်ဟိုရင်းနှီးပဲပေါင်းကြတာတွေကများကြတယ်ဗျတယောက်တယောက်ကိုဟိုကူးဆက်မြန်တဲ့ဟာဆိုတော့တို့ကအဲ့ဒီပြဿနာကိုကြိုမြင်လို့ကိုဖြတ်တာလို့ညီမကတော့မြင်တာပဲအဲ့ဒီအလုသမားတန်းလျားတွေကသူတို့ကအရင်ကျင်းတဲ့အတွက်ဖြစ်ရင်ချက်ချင်းဘယ်သူမှနိုင်မှာမဟုတ်ဘူး။နောက်ပြီးအလုသမားတွေကလည်းသူတို့ကိုယ်တိုင်အကုန်စောင့်ရှောက်ပါ။ဒီစားဖို့တောက်ဖို့အကုန်လုံးစီစဉ်ပေးရပါ။အဲ့ကြောင့်သူတို့ထိမှုကြိုးစားတယ်လို့ညီမတော်အကောင်းဘက်ကမြင်တာပေါ့နော်
။အရှိတော်အာရှနိုင်ငံတွေထဲမှာဆိုရင်လည်းစင်ကာပူနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအစောဆုံးကြုံခဲ့ရပြီးထိမှုမှုအပိုင်းမှာနိုင်နိုင်နေနေရှိခဲ့တာကြောင့်အစိုးရအပေါ်ယုံကြည်မှုထားမိတယ်လို့မတ်မီကျော်စွန်းညွန့်ကပြောပါတယ်။
အမှန်ညီမတို့စီမှာဆက်ဖြစ်ပြီဆိုတာနဲ့သူတို့ကလူတွေကိုတတိပေးတယ်မတ်တွေလည်းသူတို့ကိုယ်တိုင်ငွေပေးတယ်ဒီမျက်နှာကလေးကာဖို့အတွက်အစိုးရကိုယ်တိုင်ကပေးချဝေပြီးတော့အသိပညာပါပေးတယ်တကယ်နှာစီချောင်းလိုဖြစ်တဲ့လူတွေသုံးပါလို့အရင်ကတော့ပြောတာပေါ့နော်ဒါအဲ့လိုပြောပြီးသူတို့ဆက်ထိန်းပါတယ်ထိန်းတော့လူကယ်ဖြစ်တာတွေကိုညီမတို့မှာအစိုးဆုံးဖြစ်လာတာဒီနိုင်ငံနဲ့ပြောင်းဝင်လာတဲ့လူတွေရဲ့ case တွေကအများများပါတာအများများတော့သူတို့အဲ့ case တွေကို like ထိန်းနေတဲ့အချိန်မှာပဲအခုချိန်မှာသူကထပ်ပြီးဆိုးလာတာအန်နင့်ဆိုတာဗိုင်းရပ်စ်ကဟိုဘလို့ကူးနေမှမသိတဲ့နင့်တွေသူတို့လိုက်ဖမ်းလို့မရတဲ့အတွက်အခုကလုံးဝလော့ကောင်းထားဖို့သူတို့စဉ်းစားလိုက်တာ
မြန်မာနိုင်ငံရဲ့ဆိုင်ရင်စင်ကာပူမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုပိုများပေမဲ့စင်ကာပူမှာရှိနေတဲ့မြန်မာအများစုကတော့လောလောဆယ်မြန်မာပြည်ကိုမပြန်ကြဘူးလို့သူကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုအသေးစားထိန်းချုပ်နိုင်ဖို့အခုဆိုရင်စင်ကာပူတနိုင်ငံလုံးကလူတွေမလိုအပ်ပဲအိမ်ပြင်မထွက်ကြဖို့အမိန့်ကိုစင်ကာပူအစိုးရကထုတ်ပြန်လိုက်ပြီး AB 9ရက်နေ့ကစလို့အကျိုးသက်ရောက်မှာဖြစ်ပါတယ်။နေ့စဉ်လိုအပ်တဲ့စားသောက်ခုံ၊ဆေးဝါး၊ရောင်းချနေတဲ့လုပ်ငန်းတွေကလွဲလို့ကျန်လုပ်ငန်းတွေကိုပိတ်ထားရမှာဖြစ်ပြီးရုံးအလုပ်တွေကိုလည်းနေအိမ်ကနေလုပ်ကြဖို့ညွှန်ကြားထားပါတယ်။စင်ကာပူနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်သူပေါင်း 1,380 ကျော်ရှိပြီးသေဆုံးသူ6ဦးရှိပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
။မင်္ဂလာပါရှင်။အခု VOA ပရိသတ်တွေကိုမိတ်ဆက်ပေးမှာကတော့ American Pitausu, New York Muga, Queens Hospital Center ga, Mese Tuku Siawiji, Dr. Tony Nikimepsibare, Akutuko Rangale, the COVID-19, Yoga, Shinide, Lunarigu, Kutapi Nide, a Twitter New, Tamaru Mimia Mapsibare, a Dikaro, Dr. Tony Nikini Nebono, the Seoma, COVID-19 Lunarigu, Pe Paima, a Dika, Kutapi Nialish.
Marwa Mese Siawan Serodi, Lunari Yalabi, a Katalushin, Iama, Emergency department, you know. Yama Lunaria, Yan Chini, so navy, through the Mishuna, so Maru Kore, Kore Kajaro, Tobio, through Chuchevi Arapono. The two Lunari Tarole, or in more of what hell Yak Dobi, the two Tarole, I see real Yak Dobi, Dabi Mebono, through the Mishuna, Maru Ashidan, you know, D Lunario, the shoe by Tebbi, a simple, no. So, you know, you are a lunario, but you know, the cargo, a dead and chinny lunari, a tree on Yavari.
Hebo lunario, Tobiro Bono, Goye, Tetuane, Bangani, Biro, Kudari, Kama, Bella, and Yamalish.
The Geram Jovan solution, anesthesia, Amyazo, or Lunani, and Nisa Sony, a dead and Yamyazo, so in Ari, Chini, New Bono, Pablo Lesro, choose to any solution, Lunari and Yanane, Goya Yanane. ချက်လမလောက်ကိုရောင်မှာတစ်ခါကြီးကြာအလွန်တရာကတ်သွားပြီလေအဲ့ဒါမျိုးကြတော့သူတို့ယောဂဗိုင်းရပ်လောက်ကအများကြီးဆိုတော့ကိုယ်ကဘလောက်ပဲပရိုတက်တက်ဟိုစေးဖီမက်ရှာတွေတတ်ထားရဲပဲပြောပြောပေါ့နော်ဟိုကို့အတွက်ဟိုရင်းပေါ့ဟိုယောဂကုသမှုကအရန်ကိုအနေအများကြီးအဆင့်ဆုံးမှာဒီရောက်လာတဲ့လူနာတွေနဲ့ဒီသိဆုံးမှုနှုံးနဲ့ဒီရှောင်းနေတဲ့ဒီရုံးကန်ရာချင်းတွေကအခုဟာဘလောက်ထိစိုးနေလဲရှင်အ ဟိုဟာမှာဖြစ်တယ်တွေ့တယ်သူတို့ဘယ်လိုလုပ်တယ်လဲဆိုတာသိတယ်ဒါပေမဲ့တော့ဒီဘက်မရောက်လာသေးတာလနဲ့ချီပြီးတော့ကြာတယ်ဒါပေမဲ့လေအဲ့လိုဖြစ်နိုင်တယ်လို့ကိုမထင်တာတော့ဆိုတော့ we are not prepared the thing is we are not prepared ဒါပေမဲ့ပေါ့နော်အခုဖြစ်သလောက်ခါအခုအရေးကြီးတာဘာဖြစ်လဲဆိုတော့ရောက်လာတဲ့များလူနာတွေမှာနည်းနည်းပါးပါးဖြစ်တဲ့လူနာတွေသူတို့အသက်ရှင်နိုင်ပြီဆိုလို့ရှင်တော့အိမ်ပြန်မြောက်ပို့လိုက်တာများရဲ့ဆေးဥမော်မှာထားရတယ်ဆိုတာကလေဒီလူနာတွေကသူကဒီမနေ့ရောက်လာတယ် right မျက်နှာကြားလို့ရှင်ရင်သူတို့အသက်မရှင်နိုင်တော့ဘူးဆိုတော့ဒီလိုလူနာမျိုးတွေဖြစ်တယ်စိတ်မချရတဲ့အခါကျတော့မပြန်ခိုင်းတာတွေရှိတာပေါ့နော် now မှတစ်ခုပြောချင်တာကလေနေသေးဆရာဝန်နေနေဆိုလို့ရှင်ကိုယ်ဆောင်တွေမှာတော့လုပ်ပြရတာရှိတယ်လေလူငယ်အဖက်ကပေါ့နော်ကိုလာမီယာယူနီဘာစီတီကဆေးဥမော်အာလူနာ2ယောက်3ယောက်လောက်ဆုံးသွားပြီဆိုတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ဒီကိုဝင်ဆောင်တွေကလာတဲ့အခါကျလို့ရှိရင်မားတို့ကဟိုခါရိုးကနေတော့ဆေးထိုးပြီးတော့ဒီခွဲစိတ်တဲ့အလုပ်ငန်းတွေကိုလုပ်လို့ရအောင်လို့လုပ်တယ်ဒီလူနာကဟိုခွဲနေနေနဲ့သွေးကအရန်ထွက်တာသွေးထွက်ပြီးတော့ဆုံးသွားကြတာဆိုတော့ပထမတော့မသိကြဘူးပေါ့နော်ဘာမှမသိဟောဘာဖြစ်လို့လဲဆိုတော့တကယ်ပြန်စစ်လဲစစ်ကြည့်လိုက်တဲ့အခါကျမှဒီဆန်းသွားတဲ့လူနာတွေကကိုဗစ် positivity ဒါမဲ့သူတို့က symptom မရှိဘူးဆိုတော့အခုနောက်ပိုင်းဆိုလို့ရှိရင်ဟိုကိုဝင်ဆောင်လာတယ်ဟို test လုပ်ဖို့အချိန်ကသူကစောင့်ရတာ哦အနည်းဆုံး3ရက်ခန့်နေ4ရက်အထိစောင့်ရတာဆိုတော့ဒီဟာတွေကို test လဲလုပ်တယ်စောင့်နေတဲ့အချိန်မှာမစောင့်နိုင်တော့ဘူးခွဲစိတ်ရမယ်ဆိုလို့ရှိရင်ပေါ့နော်တတ်နိုင်သလားဟိုရင်းမီးစေးဆရာဝန်အနေနဲ့ပဲဖြစ်ဖြစ်ဒီတာဖာမီယာဆယ်အနေနဲ့ပဲဖြစ်ဖြစ်ပေါ့နော်။သွေးအရန်ထွက်ဖို့ဟာကဖြစ်ဖို့အကြောင်းရှိတယ်။ဘာဖြစ်လို့လဲဆိုတော့ဒီဗိုင်းရပ်စ်ကနေပြီးတော့သူကဒီခန္ဓာကိုယ်မှာရှိတဲ့လေဘာအုပ်တွားပြီးဖျက်ဆီးလိုက်ပြီးဒါမဲ့ patient ကစင်ပြန်မပြသေးဘူး။ဘာဖြစ်လို့လဲဆိုတော့အများသောအဖြစ်ကိုယ်ဝန်ဆောင်ကငယ်တဲ့လူနာတွေများတယ်လေ။ဆိုတော့သူတို့ဒီခန္ဓာငြိရှိသေးတယ်။သူကပြီးွားလို့ရှိရင်ဒီရောဂါပိုးကသွေးခဲရာတွေကိုတွားပြီးတော့တိုက်လိုက်ပြီးဆိုလို့ရှိရင်မားတော့မတိလိုက်ပဲနဲ့ခွဲလိုက်တဲ့အခါကျတော့ဟိုကိုယ်ဝန်ဆောင်လူနာတွေမှာအများကြီးအန္တရာယ်ရှိတယ်ဆိုတော့ဆိုလိုချင်တာကကြောက်စရာတော့မလိုဘူးခွဲဖို့ရမယ်ဆိုရင်ခွဲရမယ်နောက်ဆုံးဟိုရင်းပေါ့နော်သူရန်တုန်နေတဲ့အချိန်ကျတော့မှလိုက်ပြီးရှာနေဖို့အချိန်ရှိဘူးလေဒါကြောင့်မလို့ဥမာဗမာပြည်မှာတော့မှအာကိုယ်ဝန်ဆောင်နေလာလို့ရှင်တိတိထားပြီးပါလို့
နယူးယောက်မြို့ကမေဆေးထုခုဆရာဝန်ဒေါက်တာဒေါနီနီခင်ပြောသွားတာပါရှင်
တယ်လီပီ
ကိုဗစ် -19 ကပ်ရောဂါသည့်လူနာတွေကိုလက်တွေ့ကင်တွင်နေရတဲ့အမေရိကန်ဆေးရုံတွေရဲ့ကျန်းမာရေးပြုစုဆောင်ရှောက်မှုစနစ်အကြောင်းတစ်စိတ်တစ်ကြောင်းပြောပြပေးမှာပါအမေရိကန်ဆေးရုံတိုင်းမှာတခန်းမှာလူနာတယောက်ပဲထားကြလိရှိပါတယ်မြန်မာပြည်ကပြည်သူဆေးရုံကြီးတွေမှာလို့ခန်းမကျဲကြီးတွေမှာဂရင်တွေတန်းစီပြီးလူနာတွေထားတဲ့ပုံစံမတွေ့ရပါဘူးဒီခန်းတွေကပတ်စံတက်နိုင်တဲ့လူနာတွေတက်ပဲမဟုတ်ပါဘူးဆေးရုံတက်ကုသမှုခံယူတဲ့အယုတ်လက်အမြတ်မယွေးလူနာတိုင်းအတွက်တပြေးညီပါပဲမြန်မာပြည်မှာလို့ specialness အထူးသူနာပြုငှားဖို့မလိုအောင်အခန်းတိုင်းအတွက်သီးသန့်သူနာပြုတာဝန်ပေးထားပါတယ်။လူနာအသေးအတန်ဖြစ်လို့ ICU လို့ခေါ်တဲ့အထူးကျန်းမာကုသခန်းကိုရောက်တဲ့အခါမှာလေလူနာနဲ့လူနာရှင်စိတ်သက်သာအောင်နှစ်သိမ့်ပေးတဲ့ chaplain လို့ခေါ်တဲ့ဘာသာရေးတရားပြပုဂ္ဂိုလ်တွေကလည်းအစင်းနဲ့ပါပဲ။ဘာသာလိုက်ဖျားဝတ်ပြုတဲ့အခန်းတွေလည်းရှိပါတယ်။လူနာဘဝကူးကောင်းအောင်လူနာရှင်ဆန္ဒနဲ့အညီလေဝန်ဆောင်မှုအမျိုးမျိုးစီစဉ်ပေးထားပါတယ်။ Washington မြို့လေကောင်က George Washington တက္ကသိုလ်ဆေးရုံကြီးဟာဆိုရင်တွင်အံပေပေါင်း၄သိန်းကျော်ကျယ်ဝန်းပြီးဒေါ်လာ66သန်းကျော်အကုန်ကျခံတိဆောက်ထားတာဖြစ်ပါတယ်။ဒေါ်လာ45သန်းတန်ဖိုးရှိတဲ့ဆေးဘက်ကရိယာတွေတက်ဆင်ထားပြီးလူနာကရင်ကတော့380လုံးပဲရှိပါတယ်။ဝင်ဆောင်မှုကောင်းကောင်းပြီးတော့အဖို့အခကလည်းကမ္ဘာမှာဈေးအကြီးဆုံးကျန်းမာရေးစနစ်လို့ဆိုရမှာပါဒီလိုကြေးကြီးပေးရတော့ကျန်းမာရေးအမှန်ကန်လည်းမရှိမတက်နိုင်တဲ့လူတွေအတွက်ဘယ်လိုလုပ်ကြမလဲလို့မေးစရာရှိပါတယ်အလုပ်မရှိတဲ့သူကျန်းမာရေးအမှန်ကန်မရှိတဲ့သူတွေအတွက်အတိုင်ပင်ခံဌာနရှိပါတယ်အလုပ်ရှိပေမဲ့ကျန်းမာရေးအမှန်ကန်မရှိရင်အရစ်ကြတက်တာခွင့်နဲ့တက်နိုင်တဲ့လောက်ပေးလို့ရတယ်လို့အလုပ်မရှိတဲ့သူဝင်ငွေနည်းတဲ့သူတွေအတွက်သက်ဆိုင်ရာပြည်နယ်ရဲ့ Medicaid လို့ခေါ်တဲ့ကျန်းမာရေးအထောက်အကူပြုဝန်ဆောင်မှုအစီအစဉ်ရှိပါတယ်လုံးဝမတက်နိုင်သူတွေအတွက်ဆိုရင်ဆေးရုံအစီအစဉ်နဲ့ပရဟိတအလှရှင်တွေဘာသာရေးအဖွဲ့အစည်းတွေကပံ့ပိုးပေးပါတယ်ဘာရောဂါပဲဖြစ်ဖြစ်ဆေးရုံဆေးခန်းတွေမှာဆရာဝန်ကလူနာတယောက်ကိုအနည်းဆုံးမိနစ်20ကနေနာရီဝက်ကြာရှင်းပြပါတယ်ဒီအတိုင်းပါပဲအရေးပေါ်ဖြစ်လာရင်လေအရေးပေါ်အထွေထွေရောဂါကိုဆရာဝန်ကကြည့်ပြီးသက်ဆိုင်ရာဌာနကဆရာဝန်ကလာကြည့်တဲ့အခါမှာလေတည်တည်ချာချာစူးစမ်းပြီးရှင်းပြတာပါပဲဒီလိုစနစ်တကျလှုပ်ထုံးလုံကြီးတွေနဲ့ကျန်းမာရေးပြုစုဆောင်ရှောက်တဲ့စနစ်နဲ့အသားကျနေတဲ့ American ဆရာဝန်တွေသူနာပြုတွေဟာဆိုရင်အခုတော့ COVID-19 လူနာတွေကိုအစမတန်ကင်တွဲနေရတော့ဝင်နေအားမမျှခြေကုန်လက်ပန်းကျနေကြပါပြီ American ဆေးရုံတိုင်းမှာတဘာဝဘေးအန္တရာယ်နဲ့နဲ့ကင်အကျန်းဖက်တိုက်ခိုက်မှုအန္တရာယ်စတဲ့အရေးပေါ်စီမံချက်တွေအတွက်ကြိုတင်ပြင်ဆင်မှုတွေနဲ့လေ့ကျင့်ထားကြပါတယ်ဒါပေမဲ့ကာယရောဂါအတွက်ရေလို့လေ့ကျင့်မထားမိလို့အငိုက်ခံလိုက်ရတယ်လို့ပါပဲအခုမမြင်ရတဲ့ကပ်ရောဂါနဲ့ကြုံရချိန်မှာဆရာဝန်တွေအပါအဝင်ကျန်းမာရေးဝန်ထမ်းတချို့ပါဆုံးရှုံးရတဲ့အဖြစ်နဲ့ကြုံနေကြရပါတယ်။ကမ္ဘာခေတ်မီတိုးတက်ဆုံးအမေရိကန်ပြည်အောင်စုကဆေးရုံလေးမှာ PPE ကာကွယ်ရေးဝတ်စုံနဲ့အသက်ရှူအကူအဆက် ventilator တွေမလုံလောက်တဲ့အဖြစ်တွေကြောင့်မလို့အသက်ဆုံးရှုံးရတဲ့ဥယျာဉ်တိုးလာတယ်လို့ကျန်းမာရေးဝန်ထမ်းတွေကအပြစ်တင်နေကြတာကိုကြုံတန်သတင်းတွေမှာတွေ့နေရပါတယ်။ COVID-19ရောဂါနာကပ်ရဲ့ရိုက်ခတ်မှုဟာဆိုရင်နေစည်းမထဘူးဆိုတာအလုံးမျက်မြင်လက်တွေ့ပဲဖြစ်ပါတယ် American COVID-19 တိုက်ဖြတ်ရေးတပ်ဖွဲ့အကြီးအကဲ Dr. Deborah Brooks ကဒီကပ်ရောဂါကိုကာကွယ်ဖို့စိတ်မရှိသလိုကုသဖို့လည်းစိတ်မရှိပါဘူးတဲ့လူတို့ရဲ့အပြုအမူနေထိုင်မှုကသာကာကွယ်နိုင်မှာဖြစ်ပါတယ်လို့အင်ဗျူရောသတင်းစာရှင်းလင်းပွဲမှာသတိပေးထားပါတယ်ရှင်ကျမခင်ဆိုးဝင်ပါ
ကိုရိုနာဗိုင်းရပ်စ်ပေါ်ဒီစတင်ကူးစက်ချိန်ကပြီးခဲ့ဒီဇင်ဘာလပိုင်းကဖြစ်ပြီးတော့ဒီတိတိကျကျဆော့ပိုင်းကာလာတွေမှာကဒီရောဂါနဲ့ပတ်သက်တဲ့ကောလာဟာလာတွေဒီတင်းဟွားတွေကအင်တာနက်မှာပြန့်နှံ့နေခဲ့ပါတယ်အခုကောင်ကတော့ဒီမာနိုင်ငံမှာလဲရောဂါကူးစက်လာသူဦးရေတိုးလာတာနဲ့အတူအခြေအနေရှိတဲ့တင်းဟွားတွေအနေနဲ့ဟာလဲဒီဗိုင်းရပ်စ်တက်တောင်မှပိုပြီးတော့ဆိုးရင်ကြကောင်းနေပါတယ်ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးရုံမတန်တရားဖြစ်စရာအချက်၅ချက်ကိုရှောင်ရှားဖို့WHO ကျန်းမာရေးဖွဲ့ကြီးရဲ့ချက်လက်တွေကိုအခြေခံပြီးကျွန်တော်ဝန်ခံပေါင်းကနေပြီးတော့မိုက်တက်စင်နဲ့တူတင်ဆက်ထားပါရစေ။အဲ့တော့ပထမဆုံးအနေနဲ့မိုက်တက်စင်ဒီဗိုင်းရပ်စ်ဟာလူတွေကဖန်တီးတာအထူးဖြင့်ဒီတရုတ်နိုင်ငံပေါ့လေ။သူကနေပြီးတော့တမင်ဖြန့်လဲဆိုတာဟုတ်ပါလား
။ဟုတ်ကဲ့ပါကိုဝန်ခံပေါင်းရှင်ဒီဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တယ်လို့ယူဆရတဲ့တရုတ်နိုင်ငံဝူဟန်မြို့ဈေးအနီးမှာဒီတရုတ်အစိုးရရဲ့တက်ခွဲကန်တစ်ခုရှိနေတာကြောင့်ဒီဗိုင်းရပ်စ်ပိုးဟာတက်ခွဲကန်းကနေထုတ်တာများလားလို့တနည်းအမြင်တွေလူတို့တွေကြားမှာရှိခဲ့ကြပါတယ်။အထူးသဖြင့်အမေရိကန်နဲ့တရုတ်ပြည်ကနိုင်ငံရေးသမားတွေအစိုးရအရာရှိတွေကြားမှာတော့မှဒီကိစ္စနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွတ်ဆွဲတာတွေလှုပ်လာခဲ့ကြတာပါ။ဒါမှမဟုတ်သိပ္ပံပညာရှင်တွေခွဲခြမ်းပြီးတော့ဒီစစ်ဆေးကြည့်တဲ့အခါမှာတော့ဒီဗိုင်းရပ်စ်ပိုးဟာလင်းနို့ရဲ့ခန္ဓာကိုယ်ထဲမှာမူလတွေ့ရတဲ့ဗိုင်းရပ်စ်ဖြစ်ပြီးတော့အရင်ဖြစ်ခဲ့ဘူးတဲ့ SARS ရောဂါပိုးနဲ့အလားတူတူနေရပါ။ဒါကြောင့်တခွဲကမ်းမှာလူတွေဖန်တီးတဲ့ဗိုင်းရပ်စ်ပိုးမဟုတ်ဘူးဆိုတာကိုအတည်ပြုထားပါတယ်ရှင်
။ဟုတ်ကဲ့ အဲ့တော့နောက်ထပ်ဒီတချို့ပြောနေကြသလိုဒီအမေရိကန်နဲ့တရုတ်မှာယောဂကုကိုစေးတွေ့နေပြီဆိုတာရောဟုတ်ပါလား
ဒါကမဟုတ်ပါဘူးရှင်ဒီယောဂပိုးအတွက်တီးတန့်ကုသဖို့စေးမတွေ့သေးပါဘူးကာကွယ်ဆေးနဲ့ကုသဖို့စေးတွေကိုအခုချိန်ထိယောဂပိုးရှိသူလူနာတချို့နဲ့ဆက်သက်ကြည့်နေတော့မှရှိပါသေးတယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးထိုးစေးရရှိနိုင်ဖို့တစ်နှစ်ကျော်ကြာနိုင်သေးတယ်လို့ထိရောက်တဲ့ကုသဆေးဒါမှမဟုတ်လေကုထုံတွေးရှိနိုင်မှုအတွက်လည်းလားနေချီပြီးတော့ကြာမြင့်နိုင်တယ်လို့ကုဆက်ယောဂါဖာရကူတွေကပြောနေပါတယ်ရှင
်နောက်တစ်ခုကဒီကိုကိုကိုအသက်အောင်ပြီးတော့ဗောလေဒီယောဂါပိုးရှိမရှိစစ်တယ်ဆိုတာရောလုံးလို့ရတာမှန်ပါလားခင်ဗျာ
အွန်လိုင်းကဗီဒီယိုတချို့မှာပြန်နေသလိုမျိုးဒီလိုအသက်အောင်ထားပြီးတော့ဆယ်ဆက်ကတော့ချောင်းဆူမဆူစမ်းသက်ကြည့်ရင်ယောဂါပိုးရှိမရှိသိနိုင်လဲဆိုတာကလည်းမှန်မှန်ကန်တဲ့အကြောင်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ထားပါတယ်။ဒါပြင်အဆုံးနဲ့ပတ်သက်တဲ့တခြားယောဂါတွေကိုလည်းအခုလိုစမ်းသက်လို့မတွေ့ရှိနိုင်ပါဘူး
။အခုတော့ဒီမြန်မာပြည်မှာလည်းယောဂါကုသတူတွေတွေ့လာပြီပေါ့နော်။အဲ့တော့မတိုင်ခင်မှာဒူရေရှုံချီနေကြဆိုဒီမြန်မာပြည်ကရာသီဥတုပူလို့ဒီယောဂါမရှိနိုင်ဘူးဆိုတာတွေရောဟုတ်ပါလားအခုတချို့နောက်နိုင်ငံတွေမှာလည်းဒီနွေရာသီကြောက်လာပြီဖြစ်တဲ့အတွက်ဒီယူဆပေါ်မျောလင့်ချက်တွေရှိနေတာကိုလည်းတွေ့ရပါတယ်။
အဲ့ဒါကလည်းမဟုတ်ပါဘူးရှင်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာတော့ဒီ COVID-19 ရောဂါပိုးကပူပြင်းပြီးတော့ဆူထိုင်းတဲ့ရာသီဥတုအပါအဝင်နေရာဒေသမရွေးမှာဖြစ်နိုင်တဲ့အကြောင်းဆိုထားပါတယ်။ဒါပြင်အေးတဲ့အရက်ဒေသတွေနဲ့နှင်းကြတာမကြတာဟာလည်းရောဂါပိုးကိုသိစေနိုင်မှာမဟုတ်ဘူးလို့ဆိုထားပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ဟိုနေ့ကကျွန်တော်ဒီ Facebook မှာတွေ့လိုက်ပါတယ်အဲ့ဒါကတော့ဒီ VNN နိုင်ငံမှာခန္ဓာကိုယ်ပိုးသတ်ဖို့ဆိုပြီးတော့လုပ်ထားတဲ့ဒီစေဖြန်တဲ့အခန်းလေးပဲပေါ့နော်နောက်ပြီးတော့ရန်ကုန်မြို့ပေါ်ကတချို့ဆိုင်တွေမှာလည်းဒီဆိုင်ရှိမှာလူတွေကိုစေဖြန်နေတာတွေတွေ့ပါတယ်အဲ့တော့ဒီလိုခန္ဓာကိုယ်ပေါ်ကိုအရက်ဒါမှမဟုတ်ဒီ chlorine ပါဝင်တဲ့စေဖြန်ခြင်းကဒီယောဂါကိုယ်ကိုကင်းစင်နိုင်ပါလား
မြန်မာပြည်မှာတချို့နေရာတွေမှာလုံနေကြတဲ့လူမျိုးခန္ဓာကိုယ်ပေါ်မှာစေဖြန်တဲ့နည်းလမ်းကို WHO ကတော့အကြံမပြုထားပါဘူးအကြောင်းရင်းကတော့ဒီခန္ဓာကိုယ်တဲကိုဝင်ပြီးသားယောဂါပိုးကိုအခုလိုဆေးဖြန့်ခြင်းကမတားဆီးနိုင်တယ်လို့ဆေးထဲမှာပါတဲ့ဓာတ်ပစ္စည်းတွေကြောင့်လည်းမျက်လုံးနဲ့ပါးစပ်ကိုထိခိုက်စေနိုင်လို့ပါအရက်နဲ့ chlorine ပါတဲ့စံချိန်စံညောကိုက်မြောင်ထုတ်လုပ်တဲ့လက်သန့်စင်စည်းတွေကိုတော့အရာဝတ္ထုနည်းနဲ့ပြည်နေပေါ်မှာပိုးသတ်ရမှာအသုံးပြုနိုင်ပါလိမ့်လက်ကိုစက္ကန့်20လောက်ကြာအောင်ဆက်ပြနဲ့ဆေးပြီးတော့မျက်နှာကိုမထိမိအောင်လို့ရှောင်ရှားဖို့ကိုတော့ WHO ရဲ့တိုက်တွန်းချက်ထဲမှာပါဝင်ပါတယ်ရှင်
COVID-19 ကြောင့်ငင်းကြဲဆွေးနွေးပွဲတွေရပ်ဆိုင်းနေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့ TNLA ကတန်းပလောင်အဖွဲ့အကြားမှာတင်းငွေနေကတိုက်ပွဲနှစ်ချိန်ဖြစ်ပွားခဲ့ပါတယ်။လောလောဆယ်အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားတွဲဆုံဆွေးနွေးမဲ့အခြေအနေနဲ့ဒီလအတွင်းကျင်းပဖို့ရည်ရွယ်ထားတဲ့27ရာစုပင်လုံအစည်းအဝေးရဲ့အလားအလာကိုတင်ပြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နဲ့မိုးကုံးမြို့အကြားမှာပြီးခဲ့တဲ့တင်းငွေနေကတိုက်ပွဲနှစ်နေရာဖြစ်ခဲ့တာပါ။ဒီတိုက်ပွဲတွေအခြေအနေကို TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ်
။ May 19 minute လောက်ကနေ290မှာကြေကွာ။ Nile Java Saturday ပွဲလောက်ကနေ29ဖြစ်နေ။အပိဒါတော့ဒီမိုင်းလုံးမြို့နယ်ခွဲမန်ပွန်ရနဲ့ဟိုဘဝရကြလောက်ကြတော့မနေ့ကဖြစ်တာဒီနေ့တော့တက်ပွဲမရှိသေးဘူး။
ထိခိုက်ကြဆုံးမှုအခြေအနေကိုမသိရသေးကြောင်းပြောပါတယ်။ကြောင်မဲဒေသခံတွေကတော့တနင်္ဂနွေနေ့ကတိုက်ပွဲနှစ်နေရာဖြစ်ကြောင်းနဲ့မိုးကုတ်ကြောင်မဲနဲ့မိုးမိတ်အကြားဒေသမှာအစိုးရတပ်မတော်ဘက်ကအနည်းဆုံးစစ်ကြောင်းနှစ်ကြောင်းလောက်လှုပ်ရှားနေတယ်လို့ TNLA ဘက်ကလည်းလှုပ်ရှားနေတာရှိကြောင်းပြောပါတယ်။တမရဒင်းမှန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်မေးမြန်းရမှာတော့အဖွဲ့ရဲ့အတွင်းရင်းမှုဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးမသိရသေးကြောင်းဖြေကြားပါတယ်။အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာပြီးခဲ့တဲ့နှစ်ဒီဇင်ဘာလလယ်ကကျုံနိုင်ငံကူမင်းမြို့မှာနောက်ဆုံးအကြိမ်တွေ့ဆုံခဲ့ပြီးဒီနှစ်ဇန်နဝါရီလမှာထပ်မံတွေ့ဆုံဖို့သဘောတူခဲ့ပေမဲ့ကျုံနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားခဲ့တဲ့နောက်ဆွေးနွေးပွဲတွေရပ်တန့်ခဲ့ပါတယ်။ပြီးခဲ့တဲ့လအတွင်းကတော့မြန်မာနိုင်ငံကျိုင်းတုံနဲ့မြစ်ကြီးနားမှာတွေ့ဆုံဖို့အစိုးရဘက်ကညှိနှိုင်းခဲ့ပေမဲ့သဘောတူညီမှုမရခဲ့ပါဘူး။လက်ရှိမှာလည်းတွေ့ဆုံမဲ့ချက်တက်မှတ်နိုင်တာမရှိသေးကြောင်းနှစ်ဖက်တွေ့ဆုံဆွေးနွေးရေးအတွက်ဆောင်ရွက်ပေးနေတဲ့ PCG ခေါ်ကချင်ငင်းကြေးရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ကြာကပြောပါတယ်။
အခုလောဆယ်တော့ဘာမှလည်းအတံမချပြီးဘူးသူကဒီအခုတော့ဒီဖွဲ့တွေကတမ်းပက်စီတမ်းမလိုက်တဲ့ကလေးကနေဒီမှာပြေဆုံးဖို့တဲ့အချိန်မရဘူးတော့ဘာမှထူးခြားမှုမရှိဘူးကြာ
မြောက်ပိုင်းမှာမိတ်အဖွဲ့မှာ KIA ကချင် TNLA တအန်းပလောင် MNDEE ကိုကန်းနဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တာဖြစ်ပြီးရခိုင်ပြည်နယ်အတွင်းမှာတော့တမ်မော်နဲ့ AA ကြားမှာတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေခဲ့ပါတဲ့ ကဘာနှစ်မှာ COVID-19 ရောဂါကူးစက်ပြန့်နှံ့နေတယ်လို့မြန်မာပြည်မှာလည်းရောဂါကာကွယ်တိုက်ဖြစ်ရေးအတွက်အပြင်းထန်ဆောင်ရွက်နေရတာကြောင့်ဒီလတတိယပတ်လောက်မှာကျင်းပဖို့သဘောတူထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးသရုတ်ထအစည်းအဝေးဟာလည်းရရှိပြောင်းရမယ့်အခြေအနေရှိနေပါတယ်။ဒီအခြေအနေကိုပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။ဒီလကိုစရုပ်ကပြင်ကျင်းပဖို့လုပ်ခဲ့ပြီမယ်လို့အခုခြေနေရပါတော့။ဒါယောဂထိဆုံးနိုင်မှုအခြေအနေနဲ့ဒီနှစ်ခက်ဆွေးနွေးညှိနှိုင်းရမှုခြေနေပုံပဲအခြေခံတော့ကျွန်တော်အခုကတော့စရုပ်ကပြင်လို့ဘယ်နည်းအဲ့ဖြစ်လာဆိုတာမျိုးကတော့ကျွန်တော်အတိအကျသတ်မှတ်ထားတာမျိုးတော့မရှိသေးပါဘူး။အဲ့အတွက်အတွင်းမှာတော့ကျင်းပနိုင်မယ့်အလားလာတော့ဒီစရုပ်ကပြင်တော့ကျွန်တော်ဒီနိုင်ငံရေးဆွေးနွေးပွဲအဆင့်ဆင့်ပါပေါ့နော်။ဒါတွေကတော့ကျင်းပနိုင်ဖို့ကတော့မဖြစ်နိုင်သေးပါဘူး။
အစိုးရအနေနဲ့ AA အဖွဲ့ကိုအကြံဖက်အဖွဲ့အစည်းဖြစ်ကြေညာခဲ့ပေမဲ့တွဲဆုံဆွေးနွေးပွဲတွေဆက်လက်ကျင်းပနေမယ်လို့ယုံကြည်ကြောင်းပြောပါတယ်။ KA မျိုးသားအစည်းရုံး KNU နဲ့ရှမ်းပြည်ပြည်လည်ထူထောင်ရေးကောင်စီ RCSS တို့ကတော့ COVID-19 ဖြစ်ပွားနေချိန်မှာတနိုင်ငံလုံးအပြစ်ခတ်ရစဲပြီးရောဂါတိုက်ဖျက်ရေးကိုပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းကြောင်းထုတ်ပြန်ကြေညာထားပါတယ်။ကမ္ဘာကူးလသမဂ္ဂတွင်းရေးမှူးချုပ်ကလည်း COVID-19 ဖြစ်ပွားနေချိန်မှာကမ္ဘာရရမှလက်နက်ကင်အဖွဲ့အစည်းတွေအားလုံးအပြစ်ခတ်ရစဲကြဖို့အတွက်မလ23ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းထားပါတယ်။ဩစတြေးလျ၊ကနေဒါ၊ချက်သမ္မတနိုင်ငံ၊ဒိန်းမတ်၊ဥရောပသမဂ္ဂ၊ဖင်လန်၊ပြင်သစ်၊ဂျာမနီ၊နယ်သာလန်၊နယူးဇီလန်၊နော်ဝေး၊ပိုလန်၊စပိန်၊ဆွီဒင်၊ဆွစ်ဇာလန်၊တူရကီပြည်ကျင်းတဲ့အမေရိကန်ဆိုင်ရာသံမတ်ကြီးတွေကလည်းမြန်မာနိုင်ငံတဝန်းကမိသားစုတွေရဲ့အကျိုးအတွက်မြန်မာကျမ်းတော်နဲ့လက်နက်ကင်အဖွဲ့အစည်းတွေအကြားတိုက်ပွဲတွေရပ်တန့်ပေးဖို့အတွက်တိုက်တွန်းထားပါတယ်။ကျွန်တော်မိုးစောပိုင်းရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနက်6:00ကနေ9:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ9:00ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုတော့မြန်မာတခွင့်အစီအစဉ်ကိုတင်ဆက်မှာဖြစ်ပါတယ်
ဗိုင်းရပ်စ်ကြောင့်ရပ်တန့်သွားတဲ့စီးပွားရေးလုပ်ငန်းတွေထဲမှာရာဘာလုပ်ငန်းဟာလေတစ်ခုဖြစ်ပြီးတော့ရာဘာဈေးနှုန်းတွေဆက်တိုက်ကျဆင်းနေရတာကနေအယောင်းဝယ်တွေရပ်တန့်ကုန်တယ်လို့မြန်မာနိုင်ငံတွင်းကရာဘာစိုက်ပျိုးထုတ်လုပ်သူတွေကပြောဆိုနေကြပါတယ်2019-2020ရာဘာဈေးကွက်အဖွဲ့မှာရာဘာဈေးနှုန်းဟာအသင့်တင့်ရှိခဲ့ပေမဲ့တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးနောက်ပိုင်းမှာတော့ရာဘာအယောင်းဝယ်တွေရပ်တန့်ပြီးတော့ရာဘာဈေးနှုန်းတွေဆက်တိုက်ကျဆင်းလာတာဖြစ်တယ်လို့မြန်မာနိုင်ငံတွင်းကရာဘာစိုက်ပျိုးတဲ့တောင်သူတွေကပြောဆိုနေကြတာပါရာဘာများဆုံးစိုက်ပျိုးထုတ်လုပ်ရဒေတာတစ်ခုဖြစ်တဲ့မွန်ပြည်နယ်မှာလေဒေတာထွက်ရာဘာတွေကိုတရုတ်နိုင်ငံကိုအများဆုံးတင်ဖို့ရောင်းချနေခဲ့ကြပါတယ်လက်ရှိအချိန်မှာတော့တရုတ်ကုန်တွေရာဘာအဝယ်ကိုယာယီရပ်ဆိုင်းထားတဲ့အတွက်ရာဘာဈေးနှုန်းတွေကျဆင်းနေပြီးတော့အယောင်းဝယ်တွေရပ်တန့်တယ်လို့ဖြစ်နေတယ်လို့သိရပါတယ်မွန်ပြည်နယ်တထုံမြို့မှာရာဘာစိုက်ပျိုးထုတ်လုပ်သူများအသင်းဥက္ကဋ္ဌဒေါက်တာတန်းမျိုးကသူ့အမြင်ကိုခုလိုပြောပါသေးတယ်
ပါမပိုင်းမှာမဆိုးဘူးပေါ့အတိတ်ကကျွန်တော်တို့ဈေးကွက်ကတရုတ်ပဲအခုဝူဟန်ဆိုပြီးလောက်လိုက်တာတရုတ်ကလုံးဝကျွန်တော်တို့ export မရှိဘူ
းမွန်ပြည်နယ်ဟာမြန်မာနိုင်ငံရဲ့ရာဘာစိုက်ပျိုးမှုအများဆုံးဒေသတစ်ခုဖြစ်တဲ့အပြင်ပြည်နယ်တစ်ခုလုံးရဲ့80ရာခိုင်နှုန်းခန့်ကလည်းရာဘာကိုစိုက်ပျိုးကြပါတယ်မွန်ပြည်နယ်တစ်ခုလုံးမှာရာဘာစိုက်ပျိုးညီအေက5သိန်းခန့်ရှိနေပြီးတော့ကုန်ကျန်းအဖြစ်ပြည်ပကိုတင်ပို့ရောင်းချနေကြတာပါ
นี่เฟรนรับตันเจนตั้งใจจะทิ้งจอที่ทะลุในนี้ลุติยาบาร์เลยคู่เชียงมาโรรับบาซีก็ยาวเวยยัดตันนี่เลยด้วยรับบาโอมีโคบิโรซีไว้ลูกไก่ตุรีนี่เนี่ยต้องขันท้าบุอักเคเคชินีบิโรชาลุงงานมีอุปยังช่วยลูกไก่โมเซนซานี่อะไรลุเปียวจาบาร์เลยยังจะก้าวสู่สมเนี่ยสิเด็กเปียวเราว่าสมเนี่ยสิเด็กขยันนับไปจากที่จ้าจ้าจ้าไม่เต็มเราจะเท่าไรปุ่มเต็มเราเลยจะเท่าไรข้ามเต็มเราปุ่ม ลุงงานลุงมาใกล้ขาจะลุงเต็มงานชิโร่บ่เนาะกูกูเดี๋ยวไม่เชื่อว่ายาละลาบเทวดาปีนี้เนี่ยเทวดาจะเป็นปีใจอ่ะปีร้อนหนาวเนาะเทวดาจะไม่เชื่อว่าจะช่างงานมาบ่กูจะมีดาวดวงไหนได้ไปลีลาบันนั่นละมั้งเนาะแต่เดี๋ยวเขาจะเอาสาตว์ปีรู้ที่นั่นปีรู้จะใส่ลงมาเนาะ
รับกงจันทร์วิโก้ที่บ้านในงานวิพีเดที่อยู่ในงานอินเดียในงานเกาหลีญี่ปุ่นในงานเวสิโอนี่เป็นเต็มบุยังชาในเกาหลีดรตันยูอาตุมิงโอคุลูเบียวบาตีเดแล้วรบาซีก็รอกงจันทร์ทุกอย่างนี่ดูว่าขนาดมันกุ้งในงานมันกุ้งชดชดหนาโอ้ซีนจะไม่มาเว้นไว้ปูดอ่ะก็
เนี่ยบางอย่างสารบาลงงานโอ้ลูกกันเกิดตัวอะไรตู้มีโอคุลูเบียวบาตีเอ๊ะข้าเคยเราเอาโกลมาสิว่าอย่าสิว่าเป็นลูกสาวลูกเมียเราอาลูกเราสาวตัวบัวเราเป็นสิ่งที่เรามาเพราะฉะนั้นเช้ามีเล็กตัวยังไม่ตัวเองมีชีวิตตัวมีเรื่องมาเส้นมือจ้าเราเอ็งเราอยู่เป็นเนื้อจ้าเราคุณเลชิสาวตัวบัวเส้นจีบัวตัวบัวเชียร์มัวละเส้นเส้นลูกเจ้าข้าเห็นนั่นเสร็จแล้วพี่ตัวเลยเส้นจีมาลูกงานยังไม่เปลี่ยวตัวเราเช่นนั้นเพราะฉะนั้นเส้
နေနဲ့ရာဘာစိုက်ပျိုးထုတ်လုပ်သူတွေအဆင်ပြေစေဖို့အတွက်နည်းလမ်းတွေရှာဖွေလုပ်ကိုင်ပေးတဲ့လို့သူအမြင်ကိုပြောပါတယ
်။အစိုးရရဲ့ကူညီလဲလို့ရောဘာအသိန်းဆိုတဲ့ဟာလောက်ကိုလောက်တက်တာပေါ့။ထိုင်းမှာကြတော့သူကရောဘာအသိန်းကိုတသက်လောက်ထားလိုက်တာ။ရောဘာတိတ်စီကြလားကျွန်တော်လာရောက်မယ်။သူ့တော့ကျွန်တော်အပ်ထားတာအပေါ့။အဲ့တော့ကျွန်တော်ငွေဘလောက်ထုတ်သွားမယ်ထုတ်သွားလိုက်။နောက်ရောဘာစီးတက်လို့ပြန်ရောက်တဲ့ခါကျရင်အတူပဲယူတယ်သူကအနည်းဆုံးအတူနဲ့သူယူထားတယ်အဲ့မှာပို့တဲ့ပတ်စံသူကြောင်းပေးတယ်ဆိုမှအခုအဝယ်တိုင်းနေရှိတယ်။ကျွန်တော်တို့ဈေးကျနေတယ်။အစိုးရကတော့ဈေးတစ်ခုဖြတ်ပြီးတော့ဝယ်ထားပေးရမယ်။သူ့မုတ်ချန်ကြီးတမားတွေကိုစုလိုက်။စုပြီးရင်ဒါ small holder လေးတွေချန်သေးလေးပြန်လာရောက်တဲ့ဟာကိုကဝယ်ပေး။ဝယ်ပေးတဲ့ဆိုတဲ့နေရာမှာဖြစ်တယ်လို့လောက်လာရင်တော့မရဘူး။သူ့ကိုကျွန်တော်တို့ကပြညာပေးရမယ်။ရောဘာအသတ်ဘလို့လုပ်။ဈေးနဲ့နေကျွန်တော်တို့ဝယ်ထားပေးရမယ်။စိန်ထားပေးရမယ်။ဒီ small holder လေးတွေကဒီနေ့မိသားစုချက်လိုက်တယ်နေရောက်။အပင်လေး906လေး။ဒီအပြားကိုလမ်းပြီးရင်မနေ့ကချက်ပြီးလမ်းထားတဲ့ဟာသူ့သွားရောက်ရတော့မယ်။သူ့မှာဒီနေ့အတွက်စားဖို့ပါ။ဒီပြန်ဟာအလုံးရှိဘူး။ဒီအလုံးနဲ့ပဲဝင်နေလိုက်ရှိတာ။ဒိုင်ကိုရောက်သွားတယ်။ဒိုင်ပေးတဲ့ဈေးကိုပြောင်းတော့။သူကအဲ့ဒီဟာပြဿနာ။ဟုတ်လား၊သူ့လို quality ကောင်းအောင်လုပ်လိုက်၊စိတ်ယုံထောင်းလိုက်။ဒီမှာထုတ်တဲ့ကသူ့ရှိရဝယ်စရာမလိုတော့ဘူး။သဘောက။ခုဟာကို expo ထုတ်တာ။တော့ဝင်ငွေပို့သွားမှာ
။ခုလိုအချိန်မှာအယောင်းဝယ်မရှိဘဲနဲ့ရက်တက်နေတာ။ရာဘာတစ်ခုလည်းမဟုတ်ဘဲနဲ့နိုင်ငံတကာကိုတင်ပို့နေတဲ့လုပ်ငန်းတွေအားလုံးရက်တက်နေတာဖြစ်ပါတယ်။ကျမမိတချန်ဟိမမြင်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ သောရရှင်များရှင်ကျမတင်ကြီးထိုက်ပါမြန်မာနိုင်ငံမှာ COVID-19 ရောဂါဖြစ်ပွားမှုအတည်ပြုပြီးနောက်တရုတ်ဘက်ကနေဆက်အဝင်ထွက်ကိုကန့်သက်တားမြစ်မှုကြောင့်မကြခင်မှာရာသီချိန်ဆတော့မဲ့တရက်သီးတင်ပို့မှုအပေါ်ထိခိုက်လာမဲ့အခြေအနေရှိနေပါသလားတရက်စိုက်ပျိုးထုတ်လုပ်သူတွေတင်ပို့မဲ့သူတွေအတွက်သတိထားရမယ့်အချက်တွေကိုမူဆယ်နေဆက်ကုန်သည်ကြီးတူဖြစ်တဲ့ခွာညိုတတိပွဲယုံလုပ်ငန်းရှင်ဆိုင်ခင်မောင်နဲ့ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင်ဒီတရုတ်ဘက်ကိုတရက်တင်ပို့တဲ့ရာသီကဆတော့မယ်ဆိုတော့လုံးလုံးစဲဈေးကွက်အနေအထားပေါ့နော်ပုံမှန်ဖြစ်မဲ့အနေအထားရှိပါသလားဆရာတို့ဘယ်လိုသုံးသပ်ပါလဲရှင်ဒီတရားဒီမှာ
တကြနဲ့သွေးမှာပဲဒီတရက်ဒီတင်ပို့မှုဆတော့မှာဖြစ်တယ်ဒီကျွန်တော်တို့တရုတ်ဘက်မှာဒီ COVID-19 ယောဂအခြေအနေကတည်ငြိမ်လာတဲ့အနေအထားမျိုးမှာတော့ရှိတယ်။ဒါကြောင့်ဒီတယုတ်ကပုံမှန်ဒီဝယ်လိုအားတော့ကျွန်တော်ရှိမယ်လို့မျှော်လင့်ပါတယ်။ကျွန်တော်တည့်ရတီးတွေရဲ့ထူးခြားတဲ့အရေးတွေးထူးခြားတဲ့အရာတာရရတာတွေအရာဒါတယုတ်ဖက်ကစားတုံးတူရဲ့စားတုံးတူရဲ့တွေလည်းတစ်နှစ်ထက်တစ်နှစ်ပိုပြီးတော့ဒါလက်ခံလာတဲ့အနေအထားမျိုးမှာရှိတယ်။ဒီတော့ဝယ်လိုအားတော့အတိုင်းအတာတစ်ခုထိတော့ခိုင်မြဲနေမှာခိုင်မြဲနေဦးမှာဖြစ်တယ်။ဒါပေမဲ့လက်ရှိကမ္ဘာအခြေအနေနဲ့ဟိုဟာတခြားကျွန်တော်မြန်မာနိုင်ငံကနေကူးစက်ပြန့်နှံ့နေတဲ့ကျွန်တော်ဒီ COVID-19 အနေထားကတော့ဒါဒီကျွန်တော်တို့တရက်တီးဖို့ကုန်နောက်တရက်တီးဈေးကွက်အခင်းချင်းကိုတော့လွန်မိုးနေဦးမှာဖြစ်ပါတယ်။
မူဆယ်ဘက်ကလည်းကုန်တင်ကားတွေအဝင်ထက်ကိုနည်းနည်းကန့်သတ်တာတွေရှိတယ်လို့ကြားပါတယ်ဆရာ။ဒီဟာတွေကအခုလာမဲ့တည့်ရဈေးကွက်အပေါ်မှာတက်ရောက်မှုဟိုဈေးကွက်ကျက်သွားလာအောင်ထိပေါ့နော်။ဒီဖယဲသီးနဲ့သခွားသီးမှာဖြစ်ခဲ့တယ်လို့မျိုးထိစိုးရိမ်ကြရရှိပါသလား
။ဒီဥက္ကဋ္ဌလည်းဒီကုန်တော်ရေးတကားလူဝင်လူထွက်ကဒါတရစ်ပြီးတရစ်တာကျွန်တော်ဖက်ကယောဂအခြေအနေကတို့ခင်းချုပ်လာတာကန်တလာတာပိတ်လာတာတွေးရတယ်အဲ့ဒီလိုပေါ့ကျွန်တော်တို့ဖယဲသီးနဲ့သွားမွေးရတာစိန်ခေါ်မှုမြောက်မှန်းများစွာနဲ့နေ့စဉ်နေ့တိုင်းတချို့အချိန်မှာစစ်ပေးလမ်းပိတ်ဆို့မှုအခက်ခဲအခုလိုမျိုးကြတော့ဒါတဘာဝဘေးရနေနဲ့ဆိုင်တဲ့ဒီယောဂအခြေအနေအဲ့လိုမျိုးအများအားကြုံတွေ့ရတယ်ဒီလိုမျိုးကြုံတွေ့ရပေမဲ့ကျွန်တော်တို့တည့်ရတီးဖို့ကုန်ကြတော့ဒီလိုမျိုးစိန်ခေါ်မှုတွေကိုဖုခာတိကနဲ့သူကနည်းနည်းရှောင်ပြီးတော့သွားနိုင်တဲ့အနေအထားတွေနေ့စဉ်နေ့တိုင်းမှာတွေ့ရတယ်။ဒီနေ့မှာတော့ဒါမလွဲမတွေ့တော့ရှောင်နိုင်မှမထင်ဘူး။ဒါပေမဲ့အခင်းချင်းဒီစိတ်ခွဲ့အခင်းချင်းကတည့်တည့်နဲ့ဒီဖယဲတိတခွားမွေးနဲ့ကမတူဘူး။တယုတ်ပြီကဝယ်လက်လည်းမတူတယ်လို့ပို့ဆောင်တဲ့ပြည်နယ်တွေလည်းမတူဘူး။နောက်ပြီးပို့ဆောင်တဲ့ပမာဏချင်းလည်းမတူဘူး။now ကျွန်တော်တို့ဒီဖယဲသီးတခွားမွေးလို့အမောက်ပမာဏများများနဲ့တင်ပို့ရတာမဟုတ်တော့ဒီတရက်သီးမှာဒီစိန်ခေါ်မှုတွေကိုတော်တော်လွယ်လွယ်ကူကူနဲ့ပဲဖြစ်စေဆက်ပြီးတော့ထိုးဖောက်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။
အဲ့တော့ဒီတရက်သီးစိုက်ပျိုးထုတ်လုပ်သူတွေအတွက်စောင့်ရရှောင်ရပေါ့နော်ဆရာဘာများဒီလာတော့မဲ့ဈေးကွက်အတွက်ဆရာအကြံပေးနိုင်ပါတယ်ဆရာ
တရက်သီးလုပ်ငန်းရှင်တွေနော်နော်နောက်ပြီးတော့တောင်သူတွေအနေနဲ့ကတော့ခုအခက်ခဲကာလမှာကျွန်တော်တို့အရေးသွေးကိုဦးစားပေးပြီးတော့တင်ပုတ်တင်တယ်နောက်ပြီးတော့လမ်းခရီးကြံ့ကြမှုအတွေ့လို့လည်းဒါဆိုတင်ပြင်ဆင်ပြီးတော့တင်ပုတ်တင်တယ်တရုတ်ဘက်ကကျန်းမာရေးပြဿနာတွေရှိနေတော့လေနော်ကျွန်တော်တို့မရင့်မဲ့သေးတဲ့အသီးတွေအနုသီးတွေနော်အဲ့ဒါတွေမတင်ဖို့ပါနဲ့နောက်ပြီးတော့အမှုသီးတွေကိုဒါစေးတုပ်ပြီးတင်ဖို့တာမျိုးလည်းမလုပ်ရပါနဲ့ဒီဖဲတစ်ခွားမနဲ့လာမဲ့တည့်တည့်လုပ်ငန်းရှင်တောင်သူတွေအနေနဲ့ရတော့ဒါဒီအချက်တွေကိုစောင့်ရရှောင်ရအနေနဲ့တော့ဒါတတိထားတဲ့နဲ့အနေထားတွေရှိတယ်အခုလက်ရှိကြုံတွေ့နေရတဲ့ဒီအခက်ခဲစိန်ခေါ်မှုတွေအရာကျွန်တော်တို့တင်ဖို့မှုအနေထားကိုပဲလို့ပြောင်းလဲမှာလဲမြန်ဆန်အောင်ပဲလို့တင်ဖို့နိုင်မယ်ဆိုတော့လည်းနည်းနည်းကြိုတင်ပြီးတော့ဒါစဉ်းစားထားတင်ပါလေ
တရက်သီးတင်ဖို့မှုရောပမာဏဘယ်လောက်လောက်ရှိပါလဲတစ်နှစ်တစ်နှစ်ကိုဆရာတို့ကုန်တော်ရင်းနေတယ
်တင်ဖို့မှုပမာဏတော့ဒါနှစ်စဉ်အနေနဲ့ပြောရအောင်တော့၅တန်ချိန်၅တောင်း၆တောင်းဒီကြားထဲမှာရှိပါလေဒီနေ့တနေ့ထားအရဆိုရင်တော့ဒါတက်သီးထွက်ရှိမှုအနေထားအရကြည့်ရတာလဲဒါပို့ပြီးတော့များလာမဲ့အနေထားတော့ရှိတယ်ကျွန်တော်ခတ်မှန်းတဲ့လောက်တော့ဒါတန်ချေ6000 9000လောက်ထိရှိနိုင်ပါတယ်ဒါပေမဲ့တရုတ်ဖက်ရဲ့ဝယ်လိုအားတရုတ်ဖက်ရဲ့တမန်တော့သူတို့ဝယ်နိုင်တဲ့အနေထားသူတို့ရဲ့ဒီအခြေအနေနောက်လမ်းကြောင်းသွားလာမှုအခြေအနေကိုဒါကြည့်ရမယ်ဆိုရင်တော့ကျွန်တော်အထင်တော့တင်ဖို့မှုကတော့နည်းနည်းယော့ကြကောင်းယော့ကြနိုင်ပါတယ်အားလုံးချောချောရှူရှူဖြစ်လာမယ်ဆိုရင်တော့တင်ဖို့နိုင်မှုပါခါတိုင်းထက်လည်းပိုတိုးတက်နိုင်မယ်အလားအလာတော့ရှိပါတယ်ဒါပေမဲ့အခုလက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှု အခက်ခဲရတော့ဘုရောကျွန်တော်တို့အာတည်တည်ကလာအတွင်းမှာစောင့်ကြည့်ရမှာဖြစ်ပါတယ
်ကိုဗစ် -19 ဖြစ်သွားပြီးတဲ့နောက်မှာသူတို့ဘက်ကဝယ်လိုအားတိုးလာပါသလားဝယ်လိုအားခြေနေဘယ်လိုရှိပါလဲ
ဘယ်တခွာဝယ်လိုမှုကတော့လုံးဝကျဆင်းသွားတယ်ဝယ်လိုအားကျဆင်းသွားလို့လဲကျွန်တော်ဘက်ကဘယ်တခွာတောင်းလူတွေအခင်းထဲမှာတင်အများကြီးဒီနေ့တာဆုံးရှုံးပြီးတော့လေလွင့်ကုန်မယ်အများကြီးလည်းဒါအဲ့ဒီကာလမှာကျက်စီဆုံးရှုံးမှုကြုံတွေ့ပြီးတော့ဒါစီးပွားပြတ်သွားတဲ့ဒါတောင်သူတွေတော့အများကြီးရှိပါတယ်ဒါနဲ့လားဆုံးရှုံးမှုပမာဏကတော့တော်တော်များခဲ့ပါတယ်ကျွန်တော်တို့အကြံပြင်းထပ်မညတာဆိုရင်အဲ့ဒီကာလကဝယ်လို့အားရက်ဆိုင်သွားတဲ့အနေအထားဖြစ်သွားတော့ဒီတောင်သူတွေအနေနဲ့ဆုံးရှုံးမှုစုစုပေါင်းကကျွန်တော်တော့အမေရိကန်ဒေါ်လာ30လောက်ဒီနည်းကိုရှိပါတယ
်မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေဒီဘက်တက်တဲ့အောင်တင်းလောက်မှာတော့အမေရိကန်ပြည်ထောင်စုမှာအဆိုးရွားဆုံးအခြေအနေကြုံတွေ့နေရတဲ့ကိုရိုနာကပ်ဘေးဆိုးအတွင်းမှာဒီကပ်ဘေးကြောင့်ထိခိုက်ရတဲ့သူတွေအတွက်နိုင်ငံကျော်အမှုပညာရှင်တွေနဲ့ကြော်ကြားသူတွေအလှူငွေတွေထည့်ဝင်ပြီးလှူဒါန်းနေကြပါတယ်။ဘယ်သူတွေဘလောက်များငွေတွေလှူဒါန်းပါလဲ။ဒီလိုမျိုးကတော့ကထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာအသိုင်းအဝိုင်းကသတင်းတူတူထွားတွေကိုပြောပြပေးသွားမယ်။အမေရိကန်ပြည်ထောင်စုမှာအချမ်းသာဆုံးနဲ့ဩဇာအာဏာအကြီးဆုံးသူတွေကအမျိုးသမီးတဦးဖြစ်တဲ့ Oprah Winfrey ကကိုရိုနာဗိုင်းရပ်စ်ကပ်ဘေးရမုံငွေဖြစ်တဲ့ဒေါ်လာ10သန်းတိတိလှူဒါန်းသွားပါတယ်။နိုင်ငံတော်လောမျိုးအနှံ့အပြားနဲ့ကျမကြီးပြင်းနေထိုင်ခဲ့တဲ့ဒေတာတွေမှာဒီကူးဆက်ကဘေးကိုကြုံနေရခြင်းကျမတို့အမေရိကန်နိုင်ငံသားတွေအတွက်ကျမဒေါ်လာ10သန်းလူရမ်းပါရင်လို့သူရဲ့လူမှုကွန်ရက်စာမျက်နှာမှာကြေညာသွားတာပါအသက်66နှစ်ရှိပြီဖြစ်တဲ့ Oprah Winfrey ကမစ္စစ်ဆီပီပြည်နယ်မှာဆင်းဆင်းရဲရဲနဲ့မွေးဖွားခဲ့တာဖြစ်ပြီးတော့ Milwaukee ပြည်နယ် Tennessee ပြည်နယ်တို့မှာကြီးပြင်းခဲ့တာပါအခုသူလူရမ်းတဲ့ငွေတွေကတချို့ကတော့ America'sfood fan လို့ခေါ်တဲ့ Brahita လုပ်ငန်းသစ်တစ်ခုအတွက်သုံးမှာဖြစ်ပြီးတော့ဒီကူညီမှုအသစ်ကို Apple Company နဲ့ Ford Foundation Lonnie Powell Jobs အဖွဲ့နဲ့ Mena Leonardo DiCaprio တို့နဲ့သူတွဲလုပ်တာဖြစ်ပါတယ်အဲ့ဒီအဖွဲ့ကအမေရိကမှာကိုရိုနာကပ်ဘေးကြောင့်အထူးကရဆောင်လူမှုအတိုင်းဝိုင်းကိုထောက်ပံ့ပေးမှာဖြစ်ပါတယ်။ဒီနေရာမှာကျောင်းတွေမှာကျွေးတဲ့နေလေစာကိုမိခိုအားထားနေရတဲ့ကလေးတွေ၊နောက်ပြီးတော့ဝင်ွေနှိပ်မိသားစုတွေ၊တက်ကြီးရွယ်ဝတွေ၊အလုပ်ကိုင်ပြုတ်ကုန်သူတွေကိုအဓိကအကူအညီပေးမှာဖြစ်ပါတယ်။ Milwaukee ပြည်နယ်မှာသူမိခင်နဲ့အတူတူကြီးပြင်းနေထိုင်ခဲ့ရတော့ကအစိုးရထောက်ပံ့ခြင်းနဲ့နေရတာလုံးဝကိုတုံးစရာမရှိ၊စားစရာမရှိတော့တဲ့အခြေအနေမှာတမိသားစုလုံးဘဝကိုခက်ခက်ခဲခဲနဲ့အသက်ရှင်အောင်လို့အသက်ဆက်နေခဲ့ရတာတွေကိုသူအမှတ်ရနေတော့မှာအခုလိုအခြေအနေဇိုးကြီးကြုံရတဲ့အခြေအနေမှာလူတွေပို့ပြအများကြီးဒုက္ခရောက်ကြရပါတယ်လို့သူကပြောပါတယ်။သူလူတဲ့နဲ့ငွေအများစုကိုဘယ်လိုပေးမလဲဆိုတော့မပြောပါဘူး။အမေရိကန်ပြည်အောင်စုမှာအရင်တစ်ပတ်ကတော့အလုံးလက်မဲ့အစိုးရထောက်ပံ့ကြီးရှောက်ထားသူအရေးအတွက်အများဆုံးအနေထားအဖြစ်နဲ့6.6တန်းကိုရောက်သွားတယ်လို့အစိုးရကကြေညာသွားတဲ့ရက်တရက်ထဲမှာပဲအခုလိုမျိုး Oprah ကသူ့ရဲ့ငွေတွေလှူဒါန်းမဲ့အကြောင်းကိုကြေညာဖြစ်ပါရဲ့ရှင်အမေရိကန်ပြည်အောင်စုကနာမည်ကျော်အဆိုတော်ဖိန်းနဲ့သူ့ရဲ့သားလေးတို့ကိုဗစ် -19 ရောဂါရရှိကြောင်းလွန်ခဲ့တဲ့နှစ်ပတ်ကဆေးစစ်ပြီးတော့သိရှိခဲ့ရတယ်။အခုသူတို့ပြန်ပြီးနေကောင်းလာပါပြီလို့ဖိန်းကပြောပါရယ်။အခုထပ်ပြီးတော့ဆေးစစ်ကြည့်တဲ့အခါမှာကိုရိုနာဗိုင်းရပ်စ်ပိုမရှိတော့ပါဘူး။လွန်ခဲ့တဲ့နှစ်ပတ်လောက်ကသူရောသူ့ရဲ့သုံးနှစ်ရွယ်သားလေးမှာပါကိုဗစ် -19 ရောဂါလက္ခဏာတွေ့ရတာပါ။သူတို့ရဲ့ဆရာဝန်ကဆေးစစ်ကြည့်တဲ့အခါမှာသူတို့မှာပိုးရှိနေတာတွေ့ရတယ်။သူတို့ကအဲ့လိုမဖြစ်ခင်ကလေးကအိမ်မှာပဲနေကြတာပါ။ပြီးခဲ့တဲ့နှစ်ပတ်လုံးနဲ့အိမ်မှာပဲခွဲပြီးတော့နေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာထပ်ပြီးတော့ဆေးစစ်တော့ပိုးလုံးဝမရှိတော့ပါဘူးလို့ရေးထားပြီးတော့သူနဲ့သူ့ရဲ့သားလေးဓာတ်ပုံကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားတာပါ။သူကကိုဗစ် -19 ရမုံငွေဖြစ်တဲ့ဒေါ်လာ100,000လှူဒါန်းသွားပြီးတော့ဖီလာဒဲဖီးယားမြို့က Temple တက္ကသိုလ်ဆေးရုံအရေးပေါ်ဌာနရန်မုံငွေနဲ့လော့စန်ဂျလိစ်မြို့တော်ဝင်အရေးပေါ်ကိုဗစ် -19 ကပ်ဘေးရန်မုံငွေတို့အတွက်တဝက်စီသူလှူဒါန်းသွားတာဖြစ်ပါတယ်ရှင် သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောပြည့်စုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah, oh yeah.
ပါအုတ်ထုတ်လို့ဒီပေးရတဲ့ head ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း hat in hand
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက hat hat ကဥထုတ် in ကအထဲမှာ hand hand ကလက်ဆိုတော့စကိုက်ထုံးရဲ့တရိုက်ဒီပေးကတော့လက်ထဲမှာဥထုတ်ခိုင်းထားတာပေါ့ဥထုတ်ဟာအနောက်တိုင်းအမျိုးသားတွေဝတ်စုံရဲ့တစ်စိတ်တစ်ပိုင်းဖြစ်ပြီးသူနေရာနဲ့သူလိုက်ဖက်အောင်ဝေးရတာဖြစ်ပါလေ။တမအလုတမတူအနေနဲ့သူ့လှုပ်ရှည်ရှည်သွားမယ်ဆိုရင်ဂျိုတင်မှုပြတ်တဲ့အနေနဲ့ဥထုပ်ကိုချွတ်ပြီးလက်မှာကင်သွားရတာရင်ကျေးမှုဒလိတရပါပဲ။အလားတူပါပဲ။အစိမကောင်းစရာနဲ့ကြုံတွေ့လို့ရှိရင်ဥမာအတုပါမှာဆိုရင်ရင်ကျေးတဲ့ဒလိရကိုဆောင်းထားတဲ့ဥထုပ်ကိုချွတ်ရတာဖြစ်ပါလေ။ဒီလိုမျိုးအခြေအနေတွေမှာဥထုပ်မချွတ်ရင်မထီလေးစားပြရရောက်ပါလေ။ဒါကြောင့်head in hand ဆိုတဲ့သွားပိုက် idiom အတိအပေကတော့တစ်ဖက်လူကိုအောက်ကျမှုကိုပြတာတာရိုးချိုးမှုကိုပြတာကိုယ့်ကိုယ်ကိုနှိမ့်ချမှုကိုပြတာတာဖြစ်ပါလေအထူးသဖြင့်ကိုကတစ်ခုခုကိုလူချင်းပေါ့လေဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The angry son who left home 2 weeks ago came back to his parents' home with hat in hand when he ranout of money
လူငယ်နှစ်ပတ်ကအင်းကနေဆိတ်ဆိုးပြီးဆင်းသွားတဲ့သားကသူ့ငွေကုန်သွားတော့သူ့မိဘအင်းကိုအောက်ကျပြီးပြန်တက်လာရတယ်လေလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The angry son who left home 2 weeks ago came back to his parents home with hat in hand when he ran out of money
ကိုစလေတင်ပြပြီးမှကတော့
take my hat off to
ဖြစ်ပါလေဆာလုံးပေါင်းက TAKE take ကတမအားဖြင့်ယူတာလို့ဒီပေရပြီမြင်ဒီနေရာမှာ OFF of we bet နဲ့ကျွဲပြီးတုံးထားတော့ take off ကချုပ်ပစ်တာကိုဆိုလိုတာဖြစ်ပါလေ MYMY ကကျွန်တော်ကျမရဲ့ HET head ကအုတ်ထုတ် TO2 ကတခုခုကိုရည်ညွှန်းပြတ်တာလားဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ကျွန်တော်ကျမဝတ်ထားတဲ့အုတ်ထုတ်ကိုတယောက်ယောက်ကိုရည်ညွှန်းပြီးချွတ်တာကိုဆိုလိုတာဖြစ်ပါလေဒီနေရာမှာအုတ်ထုတ်ကိုချွတ်တယ်ဆိုတဲ့ဒလိဟာတမန်အဖြစ်လေးစားမှုကိုပြတ်တဲ့ဒလိရှိတယ်လို့တခါတရံလဲတိတ်တော်တယ်တိတ်ထူးကြွတယ်တိတ်သဘောကျစရာသဘောတွေ့စရာဖြစ်တယ်ဆိုရင်အဲ့ဒီပုံကိုကိုကျမတို့မြန်မာမှာဆလံပေးတယ်ဆရာတင်တယ်ဆိုရင် take off my hat လို့ idiom အသုံးရရည်ညွှန်းပြောနိုင်ပါလေဘောလုံးပွဲတွေမှာကိုအားပေးတဲ့အသင်းကတိတ်ပြီးတော့ကောင်းနေရင်ဖွဲ့ကြည့်ပရိသတ်ကအုတ်ထုတ်တွေချွတ်ပြီးမိုးပေါ်ကိုမြှောက်ပြကြတာမြင်ဘူးကြမှာဖြစ်ပါလေ။ဒါကြောင့်ဒီအတုံးရဲ့ idiom အသေးလေးကတော့တခုခုကိုတိတ်သဘောကျလို့အထင်ကြီးလို့ချီကျူတာလေးစားမှုကိုပြတာဖြစ်ပါလေ။ဒီအတုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြကြရအောင်ပါ
။ I take my hat off to Mary for being a successful lawyer at a young age.
မေရီကတော့ကျွန်တော်တိတ်ကိုချီကျူတာပဲဗျာအသိငယ်လေးနဲ့အောင်မြင်တဲ့ရှေ့နေတူဖြစ်လာတာကိုလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I take my hat off to Mary for being a successful lawyer at a young age
ခုနောက်ဆုံးတင်ပြပေးမှာကတော့
feather in your hat
ဖြစ်ပါတယ်စာလုံးပေါင်းက feather feather ကငှက်အတောင်မွေး iron in ကအထဲမှာYOU ရယောကတင်ရဲ့ HET head ကအုတ်ထုတ်ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့အုတ်ထုတ်မှာစိုက်ထားတဲ့ငှက်တံမွေးဖြစ်ပါလေ HET head အစား CAP cap ကိုလည်းအစားထိုးပြီးတော့ feather in your cap လို့လည်းတင်စားပြောလို့ရပါလေ ညတောင်မွေကိုလူဖွဲ့စည်းအတော်များများမှအောင်မြင်မှုအထိတ်မှဖြစ်အုတ်ထုတ်မှစိုက်ထားလေးရှိတာဖြစ်ပါတယ်။အထူးသဖြင့် American တိုင်းရင်းသား Native Indians တွေရဲ့ဆောင်းတဲ့အုတ်ထုတ်မှဆိုရင်ရှားပါလာတဲ့ညတောင်မွေတွေကိုတတ်ထားတာကိုအချင်းကကောက်ပွဲစကားတွေမှမြင်ဘူးကြမှာပါ။သူတို့ဒလီယာထူးကျွန်တာတစ်ခုခုကိုဆွမ်းဆောင်နိုင်လို့ရှိရင်သူတို့ဆောင်းတဲ့ခေါင်းဆောင်မှညတောင်မွေတစ်ခုကိုထတ်တိုးပြီးတတ်ကြတယ်လို့ဆိုပါတယ်။ရှိတုံးကအနောက်နိုင်ငံတွေမှာသူတို့ဆောင်းတဲ့အုတ်ထုပ်တွေမှာလည်းအလှတက်ကြတာတွေရှိပါတယ်။ခေတ်ကာလရွေလျောလာတဲ့နေ့အတူနေ့စဉ်ဘဝမှာလည်းအောင်မြင်မှုတစ်ခုခုကိုယ့်ဘဝမှာထပ်တိုးလာတယ်ဆိုရင် feather in your cap လို့ idiom အသုံးရတင်စားပြောနိုင်ပါလေ။ idiom အတိအပယ်ကတော့လူတဦးတယောက်တွေ့ဂုဏ်ယူစရာအောင်မြင်မှုတစ်ခုထပ်တိုးလာတာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြကြရအောင်။
Getting a gold medal in karate is another feather in your cap. You also won gold in weightlifting.
Kimya karate pyain pwe ma shudisi su ya da kimya atwe aw myin mu naw de khu do da ba be bya. Kimya ali ma ma le shudisi ya tha da ko lo ji bi ya ba de. U ma ko naw de khaw na sin chi ya ya aw.
Getting a gold medal in karate is another feather in your cap.You also won gold in weightlifting.
Didrimba hat ko chikan ji tin pya kare idiom a thon wi ga ro
hat in hand take my hat off to feather in your hat.
Do phit ja ba de. Naw didrimba khu lu chi myo ma le naw tha idiom a thon wi ko set le tin pya pi u ma mu saw myo na sin ja ba shin.
UN မှာပဲစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရအောင်ပါရှင်ကိုဗစ် -19 နဲ့တင်းငွေနေကဆေးရုံတင်းခဲ့ရတဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson ရဲ့ရောဂါလက္ခဏာပိုပြီးဆိုးရွားလာတဲ့အတွက်တနင်္လာနေ့မှာအထူးကျန်းမာကူးသဆောင် ICU ကိုရွှေ့ပြောင်းကူးသနေရပြီးနိုင်ငံခြားရေးဝန်ကြီး Dominic Raab ကိုသူ့ကိုယ်စားတာဝန်ယူဖို့ညွှန်ကြားထားကြောင်းဝန်ကြီးချုပ်ယုံကပြောပါတယ်။ဥရောပမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့သေဆုံးသူအများဆုံးရှိတဲ့အီတလီနဲ့စပိန်နိုင်ငံတွေမှာတော့ဒီအပိုင်းကူးစက်သေဆုံးမှုနှုန်းပြောင်းကျလာပါတယ်။ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုမှာတော့ဗိုင်းရပ်စ်ကူးစက်ခံရသူပေါင်း3သိန်းကျော်ကျော်ရှိပြီးသေဆုံးသူ1000ကျော်ထိရှိနေပါတယ်။ကိုဗစ် -19 ကမ္ဘာကပ်ဘေးရောဂါကာကွယ်တိုက်ဖျက်ရေးလူမှုကျန်းမာရေးအရေးပေါ်စီမံချက်တွေပူးပေါင်းဆောင်ရွက်ဖို့အတွက်အမေရိကန်နဲ့အာဆီယံအစ်မြင့်အရာရှိကြီးများအစည်းအဝေးကိုအေဒီလာတရက်နေ့ကဗီဒီယိုကွန်ဖရင့်နဲ့ပြုလုပ်ခဲ့ပါတယ်။ပြီးခဲ့တဲ့လကုံပိုင်းကလည်းအရေးပေါ်ကျန်းမာရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အာဆီယံဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကအမေရိကန်ဒေါ်လာ18တန်းကျော်ထောက်ပံ့ခဲ့တာပါအမေရိကန်ပြည်ထောင်စုဝစ်ကွန်ဆင်ပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုနဲ့သေဆုံးမှုနှုန်းများလာတာကိုရင်ဆိုင်နေရပြီးတဲ့နောက်မှာတော့အင်ကာနေကျင့်ပါဖို့ရှိတဲ့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းရွေးကောက်ပွဲကိုပြည်နယ်အုပ်ချုပ်ရေးမှူးကဆိုင်းငံ့လိုက်ပါတယ်။ဒီမိုကရက်ပါတီရဲ့သမ္မတလောင်းရွေးကောက်ပွဲကိုဇွန်လ9ရက်နေ့အထိဆိုင်းငံ့ကြောင်းအုပ်ချုပ်ရေးမှူးတိုနီအေဗာစ်ကညွှန်ကြားချက်ထုတ်လိုက်တာပါ။အင်ကာနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရ VOE မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်ထုတ်လွှင့်နေတဲ့ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရက်ဆိုင်ထားပါတယ်။ညပိုင်း9နာရီကနေ10နာရီနဲ့မနေ့ကင်း6နာရီကနေ9နာရီအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်ပေးနေပါတယ်။
VOA အစီအစဉ်တွေကိုအားပေးနှင်တဲ့အတွက် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသိမ့်ပြီးထိုက်ပါ
This program has come to you from the Voice of America, Washington.